ထိုင်းနိုင်ငံကနေရက်ပြန်နေနဲ့ပတ်သက်ပြီးဧပြီလ15ရက်နေ့နောက်ပိုင်းမှာပြန်လာကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမိသားရက်ခံစာထွက်လာပြီးတဲ့နောက်နေဆက်ကနေမလ31ရက်နေ့မှာပြန်ဝင်လာသူ800နီးပါးရှိပါတယ်။မလ31ရက်နေ့မှာပြန်လာသူတွေကိုတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအစိုးရအစီအမံနဲ့စောင့်ကြည့်နေရတယ်မှာ14ရက်နေရာမှာဖြစ်ကြောင်းကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစင်အောင်ကဆိုပါတယ်။
တခြားပြည်တွေလည်းကျွန်တော်ပြန်လို့မပြည့်တော့ဘူး။တခြားပြည်တွေလည်းပြန်လို့မပြည့်တော့ဘူး။တခြားပြည်တော်တိုင်းဟာလည်းကျွန်တော်တို့ဒီမှာလည်း14ရက်ကျော်စောက်ကြည့်မှာပေါ့
။ဟုတ်
ကဲ့။ဒီနေ့ကတော့ကျွန်တော်လက်လောမှာတော့ဒီပြည်ကြီးနယ်ရောဘုံကြီးနယ်ပါမှာပေါ့နော်
။ဟုတ်ကဲ့ဟုတ်က
ဲ့။မနက်ခင်းကနေစပြီးဒီပြည်ကြီးနယ်ကျွန်တော်တို့ဘုံကြီးနယ်လည်းပါမှာပေါ့ကျွန်တော်စီနီယာကျက်ထမ်းနေပြီးတော့ဆိုတော့ဒါစီစဉ်တဲ့နေရာမှာမရတော့
။နိုင်ငံရေးဌာနကနေရက်ပြန်နေနဲ့ပတ်သက်လို့မြစ်တရက်ခန်စာထွက်ပြီးတဲ့နောက်မလ31ရက်နေ့မှာနေရက်ပြန်လာသူတွေကိုတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊ဝန်ကြီးချုပ်တွေကချိတ်ဆက်ဆောင်ရွက်ပြီးမွန်ပြည်နယ်မော်လမြိုင်တပ်ကတူနဲ့ကရင်ပြည်နယ်ဖအံကော့ကရိတ်မြို့တွေကအစိုးရစီမံဆောင်ရွက်ထားတဲ့နေရာတွေမှာနေရာချထားပြီး14ရက်ကြာနေထိုင်ခဲ့ကြအောင်ထောက်ခံစာထုတ်ပေးသွားမယ်ဆိုပြီးကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစင်အောင်ကဆိုပါတယ
်။ကျွန်တော်တို့ဒီနေ့ရောဟိုဒီနေ့ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ကြီးပေါ့နော်။ဒီချိတ်ဆက်ပြီးတော့ကျွန်တော်တို့မော်လမြိုင်တပ်ကတူမှာတချို့ထားတယ်
ဟုတ်ကဲ့
ကျွန်တော်ကညောင်ရီမှာပေါ့နော်ညောင်ရီမှာထားတယ်ဆိုတော့ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့လည်းစပြီးတော့ပေါ့နော
်ဟုတ်ကဲ့
လေဆိုရပေးရနေကျွန်တော်ဒါစီစဉ်ပေးရဒီနေ့ရမှာပေါ့နော်ကြောင်းကြည့်နေရမှာပေါ့နော်ကျွန်တော်တို့ရက်လေးကြာနေတယ်ဆက်လေးကြာဒီမှာနေတာမျိုးရှိအောင်လေဟာနိုင်ငံဆိုရနေပြီးတော့ဒါတတ်မှတ်ထားတဲ့နေရာတွေပေါ့နော်ဆက်လေးဒီနေ့ကျွန်တော်တို့ဒီလိုဝင်ကြည့်တတ်မှတ်ထူပါနော်
အဲ့ဒါပြီးပါလာရင်ကျွန်တော်တို့ကသူတို့နဲ့ပတ်သက်ပြီးတော့ဒီဆက်လေးရဲ့အပေါ်မှာအမေတိုင်းကပါနေသေးတယ်ဒီလက်မှတ်ကိုကြောင်းရရထုတ်ပြန်ရမှာပေါ့နော
်မနက်20ကျော်ကနေစတင်ပြီးထိုင်းနိုင်ငံကနေနေရက်ပြန်လာကြတဲ့သူ2000ကျော်ရှိတာကြောင့်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဟာကပ်ကြီးအစဉ်ဖြစ်ပွားနိုင်တယ်ဆိုပြီးမြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုမျိုးနေဆက်တွေမှာထားပြီးစောင့်ကြည့်တာမျိုးတွေလုပ်လာတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ